ကမ္ဘာငွေကြေးစျေးကွက်အကျတဲကိုဖြေရှင်းမဲ့အားလုံးသဘောတူညီချက်ကိုဖြေရှားဖို့အတွက်ပြင်သစ်ဂျာမန်ဗြိတိန်နဲ့အီတလီနိုင်ငံခေါင်းဆောင်တွေဟာဒီနေ့ပြင်သစ်မှာဆွေးနွေးကြပါလိမ့်မယ်။ပါရီကနေလီဇာဘရိုင်းသတင်းပေးပို့ထားတာကိုကိုသိန်းထိုက်ဦးကဆက်ပြီးတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဟုတ်ကဲ့ဦးတင်မောင်သားခင်ဗျာအမေရိကန်ပြည်ထောင်စုကနေစတင်တဲ့ငွေကြေးအကျပ်တဲ့ပြဿနာကအခုဆိုလို့ရှိရင်ကမ္ဘာတဝန်းလုံးကိုပြန့်နှံ့လာနေပါပြီဒီငွေကြေးအကျပ်တဲ့ရိုက်ခတ်မှုတွေကဥရောပမှာရှိတဲ့ငွေကြေးအဖွဲ့အစည်းတွေကိုပါတိဒါသာရင်ဆိုင်လာနေရပြီဆိုတော့ဒီကိစ္စကိုကင်တွယ်ဖြေရှင်းဖို့အတွက်ထိပ်သီးအစည်းအဝေးကျင်းပနိုင်ရေးပြင်သစ်သမ္မတနီကိုလက်ဆာကူစီကဆော်ပြီးတော့အခုလိုအစည်းအဝေးခေါ်ခဲ့တာပါဆက်မှုအရာကြီးနိုင်ငံရှစ်နိုင်ငံ G8 အဖွဲ့ဝင်ဥရောပနိုင်ငံတွေအနေနဲ့ရင်ဆိုင်နေရတဲ့ငွေကြေးအကျပ်တဲနဲ့ပတ်သက်လို့ဒီထဲပို့ပြီးတော့ကြီးမားတဲ့စီဝေးတွေကျင်းပနိုင်ရေးပြင်ဆင်ဖို့လည်းရည်ရွယ်ထားပါတယ်။အဲ့ဒီစီဝေးတွေကိုတော့ဘယ်တော့ကျင်းပမယ်ဆိုတဲ့ရဲ့အတိအကျမသတ်မှတ်ရသေးပါဘူး။ဥရောပနိုင်ငံတွေကပြုပြင်ပြောင်းလဲရေးဆန်ရဌာနဆန်းစစ်သုံးသက်သူဖြစ်တဲ့ Philip Ward ကတော့ဒီအချက်တဲတွေကိုဖြည့်ရှင်းရေးမှာဥရောပခေါင်းဆောင်တွေလက်တွဲဖြည့်ရှင်းမယ်ဆိုတဲ့အယူအဆကိုသူ့အနေနဲ့ကြိုဆိုတယ်လို့ပြောပါတယ်
။ It's certainly a good idea for leading EU countries to be concerting with each other.
ဥရောပနိုင်ငံတွေကဥစည်းဥဆောင်လုပ်နေတဲ့နိုင်ငံတွေအခုလိုတနိုင်ငံနဲ့တနိုင်ငံလက်တွဲပြီးဒီကိစ္စပူးပေါင်းလှုပ်ဆောင်ကြတာသိက္ခူကောင်းတဲ့လှုပ်ရဆိုတာသိကြပါတယ်ဒီတစ်ပတ်ထဲမှာတက်တက်ကြွကြွလှုပ်ဆောင်တဲ့အချက်နှစ်ခုရှိပါတယ်ကိုယ့်နဲ့နမိတ်ထဲမှာမရှိပေမဲ့လို့အဲ့ဒီဘန်တွေကိုကယ်တင်ဖို့လိုအပ်လာရင်ဥရောပနိုင်ငံတွေတက်တက်ကြွကြွလက်တွဲဖြည့်ရှင်းနိုင်တယ်ဆိုတာပြသလိုက်တာဖြစ်ပါတယ်
ပြည်ခဲ့တဲ့သတင်းပတ်တွေအတွင်းကပဲဘန်ဒီလတ်ဒါစီယာနဲ့ဖော်ဒစ်စတဲ့ဘန်တွေကိုလေးနိုင်ငံပေါင်းပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေလုပ်ကင်ခဲ့ကြပါတယ်။ဒီလိုကယ်ဆယ်ရေးလုပ်ငန်းတွေကိုနိုင်ငံတွေပေါင်းပြီးတော့ဒီအတိုင်းဆက်လုပ်နိုင်ပါမလား Philip White ကတော့သူ့အနေနဲ့တန်တရားရှိတယ်လို့ပြောပါတယ်။အိုင်ယာလန်နိုင်ငံဆိုရင်သူ့တိုင်းပြည်ကဘန်တွေကိုကာကွယ်ပေးနိုင်ဖို့အတွက်ပြည်ခဲ့တဲ့သတင်းပတ်တွင်မှာပဲသူ့ဘာသာတစ်ဖက်သက်အစီအစဉ်တွေချပြီးတော့ဆုံးဖြတ်ဆောင်ရွက်ခဲ့တာတွေရှိပါတယ်။ဒီနေ့ပြင်သစ်မှာကျင်းပမယ့်ထိပ်သီးအစည်းအဝေးကနေဘလို့အကျိုးရှိမဲ့ဆုံးဖြတ်ချက်တွေထွက်လာမယ်ဆိုတာကတော့မသေးကြသေးပါဘူး။အကြက်တဲဖြစ်နေတဲ့ဘန်တွေကိုကယ်တင်ဖို့အတွက်ဥရောပနိုင်ငံတွေအနေနဲ့ကယ်ဆယ်နိုင်ရေးဘဏ္ဍာငွေရန်ပုံငွေအဖွဲ့ဖွဲ့စည်းဖို့နယ်သာလန်နိုင်ငံကအဆိုပြုထားပါတယ်။ဒီအဆိုပြုချက်နဲ့ပတ်သက်လို့ဥရောပနိုင်ငံတွေအတွင်းမှာသဘောထားကွဲလွဲချက်တွေလည်းရှိနေပါတယ်။နယ်သာလန်နိုင်ငံရဲ့အဆိုပြုချက်ကအမေရိကန်ပြည်ထောင်စုမှကွန်ဂရက်စ်လွှတ်တော်ကတည်ပြုလိုက်တဲ့ဘန်တွေကိုကယ်ဆယ်ရေးအစီအစဉ်နဲ့အလားတူတူပါတယ်။ဒါပေမဲ့လည်းပြင်သစ်အခြေစိုက်ဥရောပကောင်စီနိုင်ငံခြားဆက်ဆံရေးယုံကြည်ကဲသောမတ်စ်ကလူးကတော့ဒီနယ်သာလန်ရဲ့အဆိုပြုချက်ကိုပြင်သစ်မှာတွေးဆနေတဲ့ဥရောပခေါင်းဆောင်တွေအားလုံးသဘောတူလက်ခံဖို့ဆိုတာသူ့အနေနဲ့တန်တရားရှိတယ်လို့ပြောပါတယ
် I don't think we'll get agreement on that because of the Germans for one
ဒီအဆိုပြုချက်ပေါ်မှာသဘောတူညီချက်တွေရမယ်လို့တော့ကျွန်တော်အနေနဲ့မထင်ပါဘူးဂျာမနီနိုင်ငံဘက်ကဒီကိစ္စကိုတော်တော်လေးစန့်ကျင်နေတယ်လေဒါပေမဲ့လည်းဂရိကဝတ်တွေပေးလာမယ်ဆိုရင်ဒီဂရိကဝတ်တွေကနေပူပေါင်းဆောင်ရွက်လာဖို့အတွက်ထပ်ပြီးအားဖြည့်ပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်။လေလာဆန်းစစ်သူတွေကတော့ဥရောပနိုင်ငံတွေဟာဒီနေ့ကမ္ဘာကိုတိုက်ခတ်နေတဲ့ငွေချင်းမုန်တိုင်းကိုအမေရိကန်ပြည်ထောင်စုမှတက်တော့ကြံ့ကြံ့ခံပြီးတော့ကာကွယ်နိုင်မယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းဒီလိုကာကွယ်နိုင်မယ်ဆိုတဲ့ကိစ္စကတေချာပေါက်ပြောဖို့တော့သိက္ခူစောနေသေးတယ်လို့လည်းသုံးသပ်ကြပါတယ်ဥတီမောင်တန်ကြီး။